မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းကလူပေါင်း45သန်းကျော်ဟာပုံစံမျိုးစုံနဲ့ကျစ်တစ်ကျေကျွန်တွေလိုခိုင်းစေတာကိုခံနေရတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကမ္ဘာတဝန်းကျင်းပခိုင်းစေခံရမှုဆိုင်ရာအညွှန်းကိန်း Global Slavery Index မှာဖော်ပြထားပါတယ်။အိန္ဒိယနဲ့ဥဇဘက်ကစ္စတန်နိုင်ငံတို့ဟာကမ္ဘာပေါ်မှာကျင်းပခိုင်းစေခံရမှုအရေအတွက်အများဆုံးရှိတဲ့နိုင်ငံတွေထဲမှာပါဝင်တယ်လို့သူတို့နိုင်ငံတွေရဲ့လူဦးရေနဲ့အချိုးကျကြည့်ရင်လည်းကျင်းပခိုင်းစေမှုနှုန်းအမြင့်ဆုံးရှိတဲ့နိုင်ငံတွေဖြစ်ပါတယ်။ဥဇဘက်ကစ္စတန်နိုင်ငံသားတွေဟာအစိုးရရဲ့ဝါကွန်းခူးရဲ့လုပ်ငန်းတွေမှာအတင်းအဓမ္မခိုင်းစေခံကြရတာပါ။မြက်ကိုရီးယားနိုင်ငံကတော့အလုတ်ကျန်းတဲ့ထောင်နဲ့ချမှတ်ခံရတဲ့အချင်းသားတွေကြားကျွန်ပြုခိုင်းစေခံမှုအမြင့်ဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့အပြင်လိမ့်မိုင်းဆိုင်ရာစီးပွားရေးအမျက်ထမှုတွေနဲ့အိမ်ကြီးချင်းနိုင်ငံတွေကအမျိုးသမီးတွေကိုအလို့မပါဘဲအတင်းကျက်လက်ထက်ခိုင်းပြီးကျွန်ပြုတာတွေအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကျွန်ပြုခိုင်းစေခံရတဲ့လူဦးရေ9သိန်းကျော်ရှိပြီးကျွန်ပြုခိုင်းစေခံမှုဆိုင်ရာအညွှန်းကိန်းအရအစစ်အစစ်နဲ့မှရှိတဲ့အကြောင်းစင်ခန်းစာမှာဖော်ပြထားပါတယ်။ချောင်းသာကျွဲဝတဲ့နိုင်ငံတွေမှာကျွန်ပြုခိုင်းစေမှုနှုန်းနှဲပါပြီးအ ਨੇ ဆုံးနိုင်ငံတွေထဲမှာတော့အနောက်ဥရောပနိုင်ငံတွေနဲ့အမေရိကန်၊ကနေဒါ၊ဩစတြေးလျနဲ့နယူးဇီလန်စတဲ့နိုင်ငံတွေပါဝင်ပါတယ်။နိုင်ငံပေါင်း169နိုင်ငံကိုလိလာပြည့်စုံထားတဲ့ဒီအစစ်ခန်းစာထဲမှာလက်တလောပြည်ရင်းစစ်ပြည်ပခါတွေရှိနေတဲ့အာဖဂန်နစ္စတန်၊အီရတ်၊လေဗျာ၊ဆိုမာလီယာ၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေတော့မပါဝင်ပါဘူးခင်ဗျာ။